အီရန်ထိတန်းတမှုခက်ဆင်းဆိုလီမန်နီကိုအမေရိကန်ကတုတ်တင်လိုက်ပြီးတဲ့နောက်ရှေ့လက်ပိုင်းဒေသတွင်ကအမေရိကန်နဲ့သက်ဆိုင်တာတွေကိုအီရန်ကလက်တုံ့ပြန်လာနိုင်ခြင်းအပြင်ပိုးပြီးကြီးမားတဲ့ပဋိပက္ခတစ်ခုအဆင့်ထိရောက်သွားနိုင်ခြင်းပေါ်ကမ္ဘာကောင်းဆောင်တွေစိုးရိမ်နေကြပါတယ်။နောက်ထပ်ပင်လယ်ကွေ့စစ်ပွဲတစ်ခုကိုကမ္ဘာကြီးအနေနဲ့ရင်ဆိုင်နိုင်မှာမဟုတ်ဘူးလို့ကုလသမဂ္ဂတွင်မှုချုပ်အန်တိုနီယိုဂူဒရက်စ်ကတောက်ချာနေထုတ်ပြန်တဲ့ခုမှသတိပေးထားပြီးကမ္ဘာကောင်းဆောင်တွေအနေနဲ့အမြင့်မားဆုံးထိန်းသိမ်းလှုပ်ဆောင်ကြဖို့တောင်းဆိုပါတယ်။ဒီလိုစိုးရိမ်ချက်မျိုးကိုပြင်သစ်ရုရှားတရုတ်နဲ့ပြည်ထောင်စုအပါအဝင်ကုလသမဂ္ဂလူမျိုးရေးကောင်စီအမြဲတမ်းဖော်ဝင်နိုင်ငံတွေကလည်းထုတ်ပြောကြပါတယ်။ပိုပြီးအန်ဒရယ်များတဲ့ကဘာတစ်ခုမှာကျွန်တော်တို့နိုးထနေရပါပြီလို့ပြင်သစ်နိုင်ငံခြားရေးဌာနဒုတိယဝန်ကြီးအမ်ဘလီဒိုမွန်ရှလင်က RTL ရေဒီယိုသတင်းဌာနကိုပြောပါတယ်။ဆိုလီမန်ကိုတုတ်တင်လိုက်တာဟာအရှိလေပိုင်းဒေသငင်းချိုင်းနဲ့တည်ငြိမ်ရေးကိုအန်ဒရယ်ဖြစ်စေတဲ့အစဉ်ကျင်မဲ့လှုပ်ရက်ဖြစ်တယ်ဆိုပြီးရုရှားနိုင်ငံခြားရေးဌာနကပြစ်တင်ရှုတ်ချပါတယ်။သဘောထားကွဲပြားမှုတွေကိုဆွေးနွေးညှိနှိုင်းပြီးဖြေရှင်းသင့်တယ်လို့ဒီကွန်မြူနတီပါတီဗဟိုကော်မတီနိုင်ငံရေးဘျူရိုအဖွဲ့ဝင်တဦးဖြစ်သူရန်ကြီးချီကအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုတောက်ချာနေကတယ်လီဖုန်းဆက်စကားပြောချိန်တွင်ပြောဆိုပါရယ်အရှေ့လက်ပိုင်းဒေသရဲ့လက်ရှိအခြေအနေပေါ်တရုတ်နိုင်ငံအနေနဲ့အထူးစိုးရိမ်နေလို့လဲရန်ကြီးချီကပြောပါရယ်ဒီနိုင်ငံခြားရေးဝန်ကြီးဒိုမီနစ်ရော့ဘ်ကတော့ကာဆမ်ဆိုလီမန်နီဦးဆောင်တဲ့အီရန်ကုတ်စ်တပ်ဖွဲ့ရဲ့အန်ဒရယ်ပေါ်မိမိတို့အမြဲသတိပြုမိပါကြောင်းနဲ့သူတည်ဆုံသွားပြီးတဲ့နောက်သက်ဆိုင်သူအားလုံးတင်းမာမှုအရှိန်လျှော့ချကြဖို့တိုက်တွန်းပြီးနောက်ထပ်ပြစ်ပခဖြစ်လာတာမျိုးဟာဘယ်သူအတွဲမှအကျိုးမရှိဘူးလို့ပြောပါတယ်။ဆိုလီမန်နီကိုအမေရိကန်ကတုတ်တင်လိုက်ပြီးတဲ့နောက်ကမ္ဘာရေနံစင်းလုံးတက်သွားပြီးဒီဖြစ်ရပ်ဟာအီရန်နဲ့အမေရိကန်ကြားတင်းမာမှုမှာတိသာထင်ရှားတဲ့အပြောင်းအလဲတစ်ခုဖြစ်သွားစေမယ်လို့လေ့လာသူတွေကသုံးသပ်ကြပါတယ်။